Israel တစ္ဆာကန် 73 ဦးနဲ့နိုင်ငံခြားသား 14 ဦးကိုဂါဇာမှာရှိတဲ့နိုင်ငံတကာကျက်ချင်းဒီအသင် ICRC ကတဆင့်စနေနေ့ညနေပိုင်းတုန်းကပြန်လည်လွှဲပြောင်းပေးလိုက်တဲ့အကြောင်းဟာမက်စ်ဘွဲကပြောပါတယ်။သူတို့ဟာဂါဇာကမ်းမြောင်နဲ့အီဂျစ်နယ်ဆက်ကိုသွားနေကြပြီလို့ဂါဇာအရေးကြားဝင်ညှိနှိုင်းနေတဲ့ကာတာနိုင်ငံသတင်းရင်းမြစ်တစ်ခုကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်။ဒီလိုတစားကန်တချို့ပြန်လွတ်လာပြီဖြစ်တဲ့အကြောင်းကိုကာတာနိုင်ငံသားရေးဌာနပြောခွင့်ရအမာဂျစ်အယ်အန်ဆရီကလည်းလူမှုကွန်ရက်ပေါ်ကနေတစ်စစ်အစောပိုင်းတုန်းကပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့သူပြောတဲ့အရေးအတွက်နဲ့ဟာမက်စ်အဖွဲ့ကအခုပြောတာနဲ့တော့မတူပါဘူး။သူကတော့အစ္စရေးအမျိုးသမီး9ဦးနဲ့ကလေးငယ်10ဦးနဲ့အတူနိုင်ငံသား9ဦးဂါဇာကထွက်ခွာရမယ့်အကြောင်းကိုအစောပိုင်းပြောဆိုခဲ့တာပါ။ဒီအရေးနဲ့ပတ်သက်ပြီးတော့ပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကာတာနိုင်ငံအကြီးအကဲရှိခ်တာမင်ဘင်ဟာမက်အက်သနီတို့စနေနေ့နေ့လယ်ပိုင်းတုန်းကပြောဆိုဆွေးနွေးခဲ့ကြပါတယ်။ Israel တစားကန်တွေနဲ့ Hamas အကျဉ်းသားတွေကိုအပြန်အလှန်ပြန်လွတ်ပေးတဲ့အစီအစဉ်ပြန်ဆနေပြီးဆိုတော့ Qatar အကြီးအကဲကပြောဆိုခဲ့တယ်လို့ပဲဒီ Israel တစားကန်တွေကိုတော့နိုင်ငံတကာကြစ်ချင်ဒီအဖွဲ့ကဂါဇာကနေခေါ်သွားနေပြီလို့ပြောပါတယ်။စနေနေ့ကဒီအခုလိုပြန်လွတ်ပေးတာကတော့ Israel နဲ့ Hamas အကြားဖမ်းဆီးထားတဲ့တွေကိုဒုတိယအကြော်အပြန်အလှန်လွတ်ပေးတာဖြစ်ပါတယ်ရှင်။